မြန်မာနိုင်ငံစံစဘာအများဆုံးထွက်တဲ့ရာဝတီတိုင်းကလေအေကအနည်းငယ်ပိုင်ဆိုင်ကြတဲ့လေသမားတွေအတော်များများဟာစိုက်ပျိုးရေးကနေအကျိုးအမြတ်သိမ့်ရှိကြတဲ့အတွက်တင်နေတဲ့အကျွေးတွေကိုစပ်တဲ့အနေနဲ့သူတို့လေတွေကိုလေပိုင်ရှင်ကြီးတွေလက်ထက်ကိုထိုးအပ်နေကြရတယ်လို့သိရပါတယ်။ဒီအကြောင်းကိုခင်မောင်ဆွမင်းကတောင်သူလေသမားအရေးဆောက်ရွက်နေသူတွေနဲ့တောင်သူတွေကိုမေးမြန်းပြီးစူးစီးတင်ဆက်ထားပါတယ်ရှင်။
အေယာဝတီတိုင်းတွေကလေဧကအနည်းငယ်ပိုင်ဆိုင်ကြတဲ့လေသမားအတော်များများဟာလေပိုင်ရှင်ကြီးပေစီကနေအကျွေးယူပြီးတော့စိုက်ပျိုးကြရတာဖြစ်ပါတယ်။မြန်မာနိုင်ငံနေရာအနှံ့မှာကြုံတွေ့နေကြရသလိုမျိုးအေယာဝတီတိုင်းမှာလည်းကျေးလက်တွေကလူငယ်တော်တော်များများဟာအလုအကန်ရှာဖွေဖို့အတွက်မြို့ပြတွေနဲ့အိမ်နီးချင်းနိုင်ငံတွေကိုထွက်ခွာကုန်ကြတဲ့အတွက်ကြောင့်လုံသားရှာပါမှုတွေကြုံတွေ့နေကြရပါတယ်။ဒါကြောင့်အလုသမားတွေစက္ကရိယာတွေကိုအားကိုးလုပ်ကင်ရတဲ့အတွက်ကုန်ကြစိတ်တွေမြင့်တက်လာတဲ့အပြင်ထွက်ရှိလာတဲ့သီးနှံတွေအတွက်လည်းဈေးကွက်ခိုင်ခိုင်မာမာမရှိတဲ့အတွက်ကြောင့်အကျိုးအမြတ်မရရှိကြတော့ဘဲပိုင်ဆိုင်တဲ့လေယာဉ်မြေတွေကိုလေပိုင်ရှင်ကြီးတွေစီမှထိုးအပ်ပြီးအကျွေးဆက်လိုက်ကြရတာတွေတော်တော်များနေပါတယ်ဒါအပြင်နောက်ဆုံးမှာအဲ့ဒီဧကအနည်းငယ်ပိုင်ရတဲ့လေသမားတွေကိုယ်တိုင်လေယာဉ်လုံသားဘဝကိုပြောင်းလဲလုပ်ကင်ကြရတယ်လို့လဲအီအော်ဒီတိုင်းကတောင်သူလေသမားအရေးလုံကင်နေသူတူကအခုလိုပြောပါတယ
်ဒီနေ့ဆိုရင်ကျွန်တော်တို့အီအော်ဒီတိုင်းထဲမှာရှိနေတဲ့အဓိကပြဿနာကသူကလေယာဉ်ပိုင်ဆိုင်မှုကွာဟလာတယ်ဥပမာပြောရင်ဒီလေယာဉ်နည်းနည်းပဲပိုင်နေလူကကြာလာတဲ့ခါကျတော့လေမဲ့ရမဲ့ဖြစ်လာတာများတယ်သူကဒီအပြင်ကနေငွေရှာတဲ့ခါကျတော့သူကအလို့ကြီးနဲ့ရှာကြတယ်။အဲရာသီဥတုမှန်တဲ့အခါကျတော့တင်းညံပြတ်တာမျိုးရှိတယ်။နောက်ခုနဈေးကွက်အာမခံချက်မရှိတဲ့အခါကျတော့ပဲဒီစပါးကြီးကအများကပုံလိုက်ကြက်မြင့်မယ်ရှုံးမယ်ဆိုတာမသိကြဘူး။အဲတော့ရှုံးသွားတဲ့နှစ်လဲကျတော့ဒီလေသမားကြီးပထမကြီးကိုမဆက်ကျွတ်တန်ရလေရပါဘူးနော်။ဒီကြီးကမဆက်နိုင်တဲ့အခါမှာလက်ရှိလေယာဉ်မျိုးတွေကအဲတော့ရောင်းမောင်းလဲလုံးလို့ရတဲ့အခါကျတော့သူကလေယာဉ်မျိုးကိုသူကအကြီးစားလေသမားကြီးလက်ထဲကိုပဲဒီကဒီလေတွေဘုံကရောက်သမန်လေအပိဓာလေလူကမာကြီးကသူကလေရလုတားကြီးပြန်ချက်သွားကြတယ်။လေပိုင်ရှင်ကြီးကြီးကသူကကျောတော့နောက်ခံသူတို့ရဲ့ငွေရရှိတဲ့အတွက်ကြောင့်တောင်းတောင်းရှုံးကိုကာလတစ်ခုထိသူတို့တောင်းခံထားနိုင်တာတွေ့။ရောင်းမ်းပြီးတဲ့လူကတော့သူကရှုံးတောင်းကြကြမခံနိုင်ဘူး။ဆိုတော့လေရပိုင်ဆိုင်မှုအချို့ကဒီနှစ်ပေါ့နော်အချို့ပြောင်းသွားလေ
။အရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကတော့လေသမားတွေအတွက်အနေဆုံးစပါးစီနှုံးသတ်မှတ်ပေးခဲ့ပြီးမဲ့လေစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့စပါးစည်းကိုသတ်မှတ်တာမျိုးမရှိတော့ပါဘူး။အဲ့ဒီအတွက်ဧကအနည်းငယ်ပိုင်ဆိုင်ကြတဲ့လေသမားတွေဟာထွက်ရှိလာတဲ့စပါးကိုဈေးကောင်းရတဲ့အထိတိုးလောင်မထားနိုင်ကြတော့ပဲစပါးတလင်းအထိလာရောက်ဝယ်ယူကြတဲ့ပွဲစားတွေကိုရောင်းချပြီးငွေအမြန်ပေါ်ကြရပါတယ်။ဒါကြောင့်အခုလိုစံစည်းတက်လာတဲ့အချိန်မှာတော့အဲ့ဒီဧကအနည်းငယ်ပိုင်တဲ့လေသမားတွေရဲ့လက်ထဲမှာရောင်းစရာစပါးမရှိတော့ပါဘူး။ဒါပေမဲ့လေပိုင်ရှင်ကြီးတွေကတော့စပားကိုကြိတ်ခွဲတူလောင်ထားနိုင်တဲ့အတွက်ကြောင့်အခုလိုစံစည်းတက်တဲ့အချိန်စောင့်ပြီးရောင်းချနိုင်ကြပါတယ်။အဲဒီလိုလေဧကအနည်းငယ်ပိုင်တဲ့လေသမားတွေကိုအစင်မပြေစေတဲ့နောက်တစ်ချက်ကတော့တက်ဆိုင်ရာစိုက်ပျိုးရေးဘဏ်ကနေအမတော်ကြီးငွေချေးတဲ့အခါမှာလိုအပ်တဲ့စိုက်ပျိုးကဏ္ဍမှာထုတ်မပေးနိုင်တာဖြစ်ပါတယ်။တခါထုတ်ချေးတဲ့အခါမှာလည်းသေးသေးချာချာမစီစစ်ပဲနဲ့ပုံစံခွန်ကိုလေယာဉ်မြေလုံးပိုင်권ရှိတဲ့သူကိုမပေးဘဲအဲ့ဒီပုံစံခွန်အပေါင်ခံထားတဲ့သူကိုထုတ်ချေးမိတာတွေလည်းရှိတယ်လို့သိရပါတယ်။အလားတူမြေလက်ဒေသမှာလည်းတွင်းအားစုလို့ခေါ်တဲ့ဓာမြေဩဇာတွေဈေးအဆမတန်တက်နေတဲ့အတွေ့မကြားခင်မုတ်တုံမိုးဦးကြလာရင်စိုက်ပျိုးတော့မဲ့ပဲနန်းတောင်သူတွေအခက်အခဲတွေ့နေကြပါတယ်။အဲ့ဒီအတွေ့တောင်သူတော်တော်များများဟာတီးစားချထားတာလို့ခေါ်တဲ့မိမိပိုင်ရာမြေကိုတခြားလုံးချင်တဲ့သူတွေကိုပေးပြီးထွက်ရှိတဲ့သီးနှံအပေါ်ကနေသဘောတူညီထားတဲ့အတိုင်းအချိုးကျခွဲယူကြတာဖြစ်ပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းကတောင်သူတူကအခုလိုပြောပါတယ်
။မြေကြီးကဟိုအမိုးအနက်ကျတသိန်းနဲ့၂တောင်းကျော်။တလဲက၈တောင်းလောက်ရှိတယ်။မြေကြီးဈေးမြင့်တာပေါ့။အဲဒီကနေတောင်သူပေါင်းစပ်လေးကိုဟောဒီဒီဘက်ကငါ့ကိုနိုင်ငါရင်ပေးဟိုက်ဘက်ကတော့နှံတုံးနေအဲ့လိုပေါ့ရာထောက်ကပေါ့ရာထောက်ကပေါ့အဲဒီတော့သူကမနိုင်တော့ဘူးလေလောကကလည်းသူအရင်ကကြီးတော့အဲ့လောက်မလုံတော့အရင်တော့မဟုတ်တော့တောင်သူရဲ့နှွားရည်ပြုတ်ကုန်ပြီကနှွားရည်မရှိတော့ထွန်ဆက်ထွန်ဆက်ဖြစ်ဆိုတော့လေထွန်ဆက်ကတနာရီ3000နဲ့ရှိတယ်ဒီလေးကြီးရဲ့တနာရီ3000အနည်းတော့မှတောင်သူတက်တဲ့နဲ့သမီးကလုံနေတော့အင်းမကြီး
အခုအချိန်မှာမကွေးတိုင်း၊စကိုင်းတိုင်းနဲ့ပြည်နယ်အားလုံးတို့မှာစစ်ကောင်စီတပ်တွေကတစ်ဖက် တိုင်းရင်းသားလက်နက်ကင်တပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေကတစ်ဖက်လက်နက်ကင်ပြစ်ကားတွေဖြစ်ပွားနေတဲ့အတွက်ကြောင့်စိုက်ပျိုးရေးလုပ်ငန်းတွေကိုပုံမှန်အတိုင်းမလုပ်နိုင်ကြတော့ပါဘူး။ဒါအပြင်မီယိုဖလာစိုက်ပျိုးရေးမှာအသုံးပြုကြတဲ့ကျွဲနွားတွေရှားပါကုန်တယ်လို့အဲ့ဒီအစားအဓိကလက်ထုံဆက်အပါအဝင်စက်မှုလေယာဉ်သုံးပစ္စည်းတွေကလည်းဓာတ်ဆီဆီကြီးတဲ့အတွက်အသုံးပြုဖို့အခက်အခဲတွေ့နေကြပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်မီယိုဖလာလည်းမဟုတ်စက်မှုလေယာဉ်လည်းမဟုတ်တဲ့အခြေအနေမှာအဓိကစိုက်အေကနည်းနည်းပိုင်ဆိုင်ကြတဲ့တောင်သူလယ်သမားအတော်များများဟာဆက်လက်မရပ်တည်နိုင်ကြတော့ဘဲစိုက်ပျိုးရေးကိုဆွတ်လွတ်နေကြရပါတယ်ခင်ဗျာ